Cherry FM ပရိသတ်များအားလုံးပဲမင်္ဂလာပါ။ကျွန်တော်ကတော့မင်းတူပါမယ်ဖြစ်ပါတယ်။ဒီနေ့ဒီဇင်ဘာ12ရက်နေ့မှာကျွန်တော်ပရိသတ်တွေအတွက်ပြောပြပေးကြတဲ့အကြောင်းအရာအများကြီးရှိတယ်။အဲ့ဒါတွေကတော့ဒါနောက်ပိုင်းအသစ်ထွက်မဲ့ရုပ်ရှင်စာကအကြောင်းတွေရောပြီးတော့ကျွန်တော်လူငယ်ကြီးထဲမှာအရင်ရေပန်းစားနေတဲ့ game အကြောင်းတွေရောပြီးတော့ social media မှာရေပန်းစားနေတဲ့ application အကြောင်းတွေအများကြီးပြောပြပေးပါမှာ။အဲ့တော့ပထမဆုံးအနေနဲ့ကျွန်တော်ပြောပြပေးချင်တဲ့အကြောင်းအရာကတော့2023ဇွန်လ9ရက်နေ့မှာထွက်ရှိလာတော့မယ့် Paramount Picture ရဲ့ Transformer Rise of the Beast ရုပ်ရှင်စာက review လေးနည်းနည်းပြောပြပေးချင်ပါတယ်။ဒီရုပ်ရှင်ဇာတ်ကားကတော့ဒါလွန်ခဲ့တဲ့ရက်ပိုင်းလေးကမှ trailer ထွက်လာတယ်ပြီးတော့ social media မှာလည်းလူငယ်ပရိသတ်တွေတော်တော်များများ share ထားလीတွေ့ရတယ်ဗျ။အဲ့တော့ action တွေ sci-fi တွေပြီးတော့ fantasy ဆန်ဆန်ရုပ်ရှင်ကားတွေခြိုက်တဲ့ပရိသတ်တွေတော့ဒီရုပ်ရှင်ဇာတ်ကားတော်တော်လေးမျောလင့်ထားလို့ရတယ်ဗျ။ဒီ Transformer Rise of the Beast ရုပ်ရှင်ဇာတ်ကားမှထွက်ခင်မှာဆိုရင် Transformer 2007, Transformer Revenge of the Fallen 2009, Transformer Dark of the Moon 2011, Transformer Age of Extinction 2014 ပြီးတော့Transformer The Last Night 2017နဲ့ Transformer Bumblebee 2018 solo movie အများကြီးထွက်ထားတယ်ဗျ။အခုတစ်ခေါက်မှာတော့ Transformer Rise of the Beast ရုပ်ရှင်ဆက်ကတော့ trailer အနေနဲ့ထွက်ထားတယ်။ကျွန်တော်ကြည့်ရတော့တော့တော်တော်လေးအားရတယ်။ပြီးတော့ action ကလည်းအရင်အထက်ပိုပြီးဆက်ရှင်မြင်လာရတယ်ခံစားရတယ်။ဒီထဲမှာဆိုရင်သရုပ်ဆောင်တွေအနေနဲ့ကတော့ Michelle Yeoh ပြီးတော့ Peter Dinklage, Anthony Ramos, Ron Perlman တို့ပါဝင်တယ်။ Peter Dinklage ကတော့ဒီရုပ်ရှင်ဆက်ကထဲမှာအတန်သရုပ်ဆောင်အနေနဲ့ပါဝင်ထားဖြစ်ပြီးတော့ Ron Perlman ကတော့ဒါ Optimus Prime ရဲ့ဇက်ကောင်ကြီးအနေနဲ့အတန်သရုပ်ဆောင်အနေနဲ့ပါထားပါပြီးတော့ Ron Perlman ကိုပြိတဲ့တော်များတတိထားမိမှထင်တယ်။သူက Seasons of the Wish ရုပ်ရှင်ဇာတ်ကားမှာဆိုရင်ဒါ Nicolas Cage နဲ့အတူတူရိုက်ထားတယ်။အဲ့ဒီကားထဲမှာဆိုရင်တော်တော်လေးတရုပ်ဆောင်တာပြီးပြန်တယ်လို့အရင်နဲ့နာမည်ကြီးခဲ့ရဗျ။အဲ့တော့တကယ်နာမည်ကြီးတရုပ်ဆောင်တွေလည်းပါဝင်ထားတာဆိုတော့ဒီ Transformer Rise of the Beast ရုပ်ရှင်ဇာတ်ကားတော်တော်လေးရင်ခုန်မှုကောင်းတယ်။ဒီကားထဲမှာဆိုရင်ကျွန်တော်ကြည့်ရတော့ character အသစ်တွေအများကြီးပေါ်ထားတယ်။ Gorilla တို့, Peregrine Falcon တို့, Cheetah တို့, Rhinoceros တို့အများကြီးထွက်လာတယ်။အရင်တော့ဆိုရင်ကျွန်တော်တို့က track ကားတွေပြီးတော့ပြိုင်ကားတွေမှာမှစက်ရုပ်တွေအနေနဲ့ကျွန်တော်တို့တွေ့ခဲ့ရတယ်။ဒီကားထဲမှာတော့ဒါအသစ်တွေအနေနဲ့ Tracer နေရာကနေစေယုတ်တွေပြောင်းပြီးတော့ရိုက်ထားတယ်အများကြီးတွေ့ရတယ်ဗျ။အဲ့တော့ကြီးရလဲတော်လေးစုံသွားမယ်လို့ထင်တယ်။အရင် Transformer တွေထက်ပိုပြီးတော့ဆန်းပြလာတယ်လို့လည်းမြင်တယ်ဗျ။ဒါပေမဲ့ကျွန်တော်စိတ်ထဲမှာလည်းလည်းမတင်မကြဖြစ်နေတာက Director က Steven Cover Jr. ဖြစ်နေတယ်။ Steven Cover Jr. ကအရန်တော်ရဲ့ Director တယောက်။ဒါပေမဲ့သူ့ရဲ့ Record တွေကပြန်ကြည့်ရမယ်ဆိုရင်ရှုံးထားရလည်းရှိသလိုအောင်မြင်ထားရလည်းအများကြီးရှိရဲ့ဗျ။အဲ့ဒီမှာ The Land ရုပ်ရှင်ဇာတ်ကားနဲ့ Creed 2ရုပ်ရှင်ဇာတ်ကားကတော့သူ့အတွက်တော်တော်လေးနာမည်ရရှိခဲ့တဲ့ကားတွေပါ။ Peter Pangrock ဆိုတော့တယောက်ဖြစ်တဲ့ Machine Gun Kelly ရဲ့ Dope Man Music Video ကိုလည်းသူပဲရိုက်ပေးထားတာ။ဘာဖြစ်လို့ကျွန်တော်ဒီနာမည်ကြီး director တယောက်ဖြစ်တဲ့ Steven Cover Jr. ရိုက်တဲ့ရုပ်ရှင်ဇာတ်ကားကိုကျွန်တော်နည်းနည်းလေးစိုးရိမ်နေရလဲဆိုရင်သူ့မှာစိုးရိမ်ရ record လေးတွေရှိရပြ။အဲ့ဒါကတော့ဒီ The Land ဆိုရုပ်ရှင်ဇာတ်ကားပါ။ပရိသတ်တွေကြားထဲမှာတော်တော်လေးနာမည်ကြီးခဲ့တဲ့ရုပ်ရှင်ဇာတ်ကားဆိုပေမဲ့ဒီကားက budget အနေနဲ့ 1 million သုံးထားတယ်။ဒါပေမဲ့ရုံဝင်ငွေက $4,000 ကျော်ပဲရထားတယ်။ပြောမယ်ဆိုရင်တော့ရှုံးထားပါဘောနော်။တစ်ဖက်မှာပြန်ကြည့်ပြန်တော့လဲ The Creed 2ရုပ်ရှင်ဇာတ်ကားကဒါ budget 50 million အထိသုံးထားပြီးတော့ရုံဝင်ငွေက 214.1 million အထိရထားဆိုတော့လေဒီရုပ်ရှင်ဇာတ်ကားမှာကျတော့သူကအရန်အောင်မြင်ပြီးတော့ရုံဝင်ငွေအများကြီးရထားတယ်။အဲ့တော့ကျွန်တော်စိုးရိမ်နေတာကတိတ်ပြီးတော့ထူးဆန်းမယ်မထင်ဘူးဗျ။အခု Transformer Rise of the Beast ရုပ်ရှင်ဇာတ်ကားကိုသူ budget 200 million အထိသုံးထားတယ်ဆိုတော့ box office ဖြစ်တဲ့ဒီရုံဝင်ငွေကဘယ်လောက်ထိရထားမလဲဆိုတာလေတော်တော်လေးရင်ခုန်ရတယ်။အကယ်၍သာသူကောင်းကောင်းမလုပ်ပြနိုင်ဘူးဆိုရင်ဒီရုံဝင်ငွေကထင်လောက်ရမှာမဟုတ်ဘူး။အရှိမှလည်းဒါရကအများကြီးရှိထားတယ်။ Black Adam ဆိုလေဒါ trailer အများကြီးထွက်တဲ့ပရိသတ်တွေလည်းတော်တော်လေးမျှော်လင့်ခဲ့ကြတယ်။ Super Hero Movie တွေမှာဆိုရင် Black Adam ကတော်တော်လေးနာမည်ကြီးထားတဲ့ရုပ်ရှင်လို့ပြောလို့ရတယ်။ဒါပေမဲ့သူ့ရဲ့ရုံဝင်ငွေကတော့ရှုံးသွားတယ်ဗျ။အဲ့တော့ကျွန်တော်တို့စောင့်မျှော်နေကြတဲ့ Transformer Rise of the Beast ရုပ်ရှင်ဇာတ်ကားကိုဘယ်လောက်ထိဖြစ်သွားနိုင်မလဲဆိုတာလည်းရှင်းခုံရတယ်။ဒါပေမဲ့ Steven Cover Jr. ဦးဆောင်ပြီးရိုက်ထားတဲ့ဒီ Transformer Rise of the Beast ရုပ်ရှင်ဇာတ်ကားကတော့အရင်ထွက်ထားတဲ့ Transformer ရုပ်ရှင်ဇာတ်ကားတွေထက်ပိုပြီးကောင်းလာမယ်လို့ကျွန်တော်ယုံကြည်တယ်။ပြီးတော့ Sci-Fi တွေ, Action တွေ, Fantasy ရုပ်ရှင်ဇာတ်ကားတွေခြိုက်တဲ့ပရိသတ်တွေကလည်းဒီကားလေးကိုအရင်ဆုံးတွားကြည့်တင်တယ်ပြီးတော့သူ့ရဲ့ပြောင်းလဲထားတဲ့ရုပ်ရှင်ယတ္တတွေလည်းဘယ်လိုမျိုးဖြစ်လာမလဲဆိုတာလည်းပရိသတ်တွေတွားပြီးခန်းစားတင်တယ်။ရုပ်ရှင်ဇာတ်ကားထွက်မှတ်နေက2023ဇွန်လ9ရက်နေ့ပဲဖြစ်ပါတယ်ဒီကားကိုတော့ Paramount Picture ကတာဝန်ယူပြီးတော့ထုတ်ပေးမှာဖြစ်ပါတယ်အဲ့တော့ပရိသတ်နဲ့အတူကျွန်တော်ကလည်းဒီ Transformer Rise of the Beast ရုပ်ရှင်ဇာတ်ကားကိုတော်တော်လေးရင်ခုန်ပြီးတော့စောင့်မျှော်နေပါတယ်ကဲအဲ့တော့ပရိသတ်တွေကိုလည်းကျွန်တော်ကရုပ်ရှင်ဇာတ်ကားရဲ့ review လေးကိုနည်းနည်းလေးပြောပြပြီးသွားပြီဆိုတော့ဒီတစ်ခေါက်မှာကျွန်တော်လူငယ်ကြီးချားမှာအရင်ရေပန်းစားနေတဲ့ game တစ်ခုဖြစ်တဲ့ Fortnite game အကြောင်းလေးကိုပြောပြပြမှာဖြစ်ပါတယ်ပြောပြပေးမှာကျွန်တော်တယောက်တည်းမဟုတ်ဘူးဗျကျွန်တော်အတူတူပြောပြပေးမယ်ကိုစိုးပြေဟန်ကိုလည်းခေါ်ထားတယ်ပရိသတ်တွေကဆက်ပြီးနားထောင်ပေးပါဦး
ဟုတ်ကဲ့မင်္ဂလာပါကျွန်တော်စိုးပြေဟန်ပါဒီနေ့မှာတော့ကျွန်တော်မင်းတူခန်နဲ့ကျွန်တော်နှစ်ယောက်လက်တလောစော့ပြေနေတဲ့ Fortnite ဆိုတဲ့ game ရဲ့အကြောင်းကိုကျွန်တော်ပြန်ပြီးတော့ share ပေးသွားခြင်းပါတယ်
အဲ့တော့ Fortnite game စော့တဲ့အကြောင်းလည်းမပြောခင်ကျွန်တော်သူ့ရဲ့ biography လေးအရင်ပြောခြင်းတယ်ဗျဒီ Fortnite game ကကျွန်တော်တို့ Battle Royale game တစ်ခုလည်းဖြစ်တယ်ပြီးတော့ဒီ game ကို July 25ရက်နေ့2019မှာထွက်ထားတာဗျ
ပထမဆုံးအနေနဲ့ကျွန်တော်တို့ save the world ဆိုပြီးတော့ဒါဇလန်သွားအနေနဲ့စပြီးထွက်တယ်နောက်2 3 လောက်ကြာမှနဲ့တူရယ် Battle Royale ဆိုပြီးတော့ဒီ game ဆက်ပြီးတော့ထွက်လာတာပေါ့နော
်အဲ game လေးဆိုရင်ဒါကျွန်တော် ကိုစိုးပြေကိုဆွဲလိုက်တာပါဟုတ
်တယ်အဲ့တော့မမတ်ရတော့ကျွန်တော်PlayStation ဆက်လေးစပြီးတော့ကျွန်တော်ဝေကာစလုံးနဲ့နှစ်နှစ်သုံးနှစ်နှစ်နှစ်လောက်က
နှစ်နှစ်လောက်
တော့ဟာနဲ့မေသူဟန်နေပြီးတော့သူ Fortnite ဆော့နေတယ်ဆော့ကြည့်ပါလားဆိုပြီးတော့ကျွန်တော်ကိုဆော့ခမ်းလိုက်ပြီးတော့အဲ့မှာကျွန်တော်ကကြိုက်ပြီးအရင်နေ့ဆော့ပြီးတော့သူကဆက်ပြီးမဆော့တော့
ပြစ်ထားခဲ့လိုက
်အခုအတင်းပြန်ဆော့ဖို့ခေါ်ရနေပြီးအခုတော့အတူတူပြန်ပြီးတော့ပြစ်ပြစ်
ခုတော့ကျွန်တော်ဆော့ရင်လည်းဥစ္စာမဆော့ဖြစ်တာ
ဟုတ်ပြီကဲအဲ့ဆိုရင်ကျွန်တော်တို့ဒီFortnite ကဘယ် platform တွေမှာဆော့လို့ရလဲဆိုတာဆက်ပြီးတော့ပြောကြမှာ
ဟုတ်ကဲ့ဒီ Fortnite game ကိုဆော့ကျင်တယ်ဆိုလို့ရှိရင်ကျွန်တော် Windows တွေ PC မှာလည်းဆော့လို့ရတယ်ပြီးတော့ Nintendo Switch တို့ PlayStation 4တို့ 5 တို့မှာလည်းဆော့လို့ရတယ်ဒါပေမဲ့ကျွန်တော်တကွတွေ့ထားတော့သူက Android phone မှာလည်းဆော့လို့ရတယ်ဆိုပေမဲ့တစ်ခေါက်ကျွန်တော်တကယ်ရင်ဆော့တာတွေ့ဘူးလေဗျဟောအရင်ကတော့အာမပေးဘူး Android phone တွေမှာက
သူ့ရဲ့ phone က RAM ဘယ်လောက်လောက်ရှိလဲ
သူ့ရဲ့ phone က RAM 8GB ပဲပုံမှန်ပေါ့ RAM 8GB လောက်တော့ရှိတယ်
8GB ဆော့အဆင်ပြေလား
မပြေဘူး तू ထစ်တယ်ဗျကျွန်တော်လည်းဆိုရင်ကျွန်တော်တို့က PlayStation နဲ့ဆိုရဲအဲ့လို तू က crossover ရတော့
ဟုတ်တယ်
အဲ့လိုချိတ်ပြီးဆော့ပေမဲ့တော်တော်လေးထစ်တယ်အဆင်မပြေဘူ
းဟုတ်လားမပြေဘူးလားအဲဒါပေမဲ့ဟိုဟာလေအကို iOS မှာတခေါက်ဆော့ဘူးလေဟိုဟာဒီက engineer ကိုစင်မိုထက်ရဲ့
phone
Fortnite ပေါ်ပေါ်ကျွန်တော်အဲ तू ပေးဆော့တာအဲ့မှာ iOS မှာတော့တော်တော်ဆော့လို့ကောင်းတယ်ဆော့လို့ရတယ
်ဟုတ်ဒါပေမဲ့ iOS ကနောက်ပိုင်းခွင့်မပြုထားတော့ဘူး
ဟုတ်တယ်နော်နောက်ပိုင်းကျတော့ तू ပိတ်ထားရဆိုအဲ့တော့ကျွန်တော်တို့ game console တွေအကုန်လုံးရဲ့ပြီးတော့ PC ရဲ့အဲ့မှာပရိသတ်တွေဆော့လို့ရမှာဖြစ်ပါတယ်အဲ
့တော့ကျွန်တော်အခုလူငယ်ပရိသတ်တွေကြားထဲမှာဆိုရင်ဒါ game အပြိုင်နေဖြစ်နေရပါတော့ game တွေအများကြီးထွက်နေရတဲ့ထဲမှာမှာဒီ Fortnite game နဲ့အပြိုင်ကတော့ PUBG ပေါ့
ဟုတ်တယ်ကျွန်တော်ဒီမှာဆို PUBG ကပိုပြီးခက်စားရနော် Fortnite ကဒီမှာအရန်ခက်မစားဘူ
းဟုတ်တယ်ဗျအဲ့တော့ PUBG နဲ့ Fortnite ဆိုရင်ကျွန်တော်ကတော့ Fortnite game ကိုပိုကြိုက်တယ်ဟ
ုတ်လားတူတူပဲ
အဲ့တော့ဘာတွေကွာလဲနည်းနည်းတော့လုပ်ပါဦ
းအဓိကကဘာကြိုက်လာဆိုအဓိကသူ့ရဲ့ဟိုရုပ်ထွက်ပေါ့နော် graphic ပိုကြိုက်တယ်game play မှာကျတော့ကျွန်တော် PUBG နဲ့ဘာတွေမတူလဲဆိုတာကိုကြည့်ရမယ်ဆိုလို့ရှိရင် PUBG မှာကျတော့ကျွန်တော်အုတ်ထုတ်ရယ်လွယ်အိတ်ရယ် armor တွေအဲ့လိုကောက်ရတယ် Fortnite မှာအဲ့ဒါမျိုးတွေလုံးဝမရှိဘူ
း
तू က backpack ဆိုကောက်စရာမလိုအစောကြီးတည်းက तू က backpack အတွက် slot ဟို inventory slot 5ခုပေးထားတယ
်အဲ့ဒီ
5ခုတဲ့ပေါ်မှာကိုက weapon 3ခုကင်တွေးဖြည့်ဖို့အတွက်2ခုကင်လည်းရတယ်ကိုကြိုက်တယ်လို့ပေါ့နော
်ကိုအဆင်ပြေတယ်လို့ပေါ့
yes ကိုရဲ့ game play ပေါ်မူတည်ပြီးတော့ပွဲချင်းတွေပေါ်မူတည်ပြီးတော့အဲ့ slot 5ခုကိုရအောင်ကင်ရတာပြီးတော့ तू ကဟို armor တွေအုတ်ထုတ်တွေမပါဘဲနဲ့သူက shield အတန်လေးပါသူကသွေးတန်းတရား
shield ဖြစ်
တယ်ဟုတ်တယ်
အဲ့တော့ share ကြရ
ဟုတ်တယ် shield လေးလေးအသေးတွေအကြီးအမျိုးစုံရှိရဲအဓိကတော့သူက shield တောက်ရတယ် armor မပါဘူးပြီးတော့နောက်ထပ်ပိုထူကြတာတော့ PUBG မှာတော့ဒါကျွန်တော်တို့ပိုပုံကွယ်ပြီးတော့တယောက်တယောက်ပြစ်ကြတာပေါ့နော
်
ခက်စကားနဲ့ဆိုရင်မွေလုတ
်မွေလုတ်
တယ်လုတ်တယ်လောက Fortnite ကတော့လောကမွေလုတ်လို့မရပါဘူးမွေလုတ်တာနဲ့တန်းသေးပါတ
ယ်သိပါပါဟုတ်
တယ်ဟောဆိုသူက building တွေဆောက်အသေးတန်းတယောက်တယောက်ပြစ်တယောက် building တယောက်ဖြိုအဲ့လိုဝယုံသုံးကားနည်းနည်းဆော့ရတဲ့ game ပုံစံပေါ့ဟုတ
်ဆော့တော့ဆိုရင်မှတ်မိတယ်ကျွန်တော်ကကျတော့အဲ့လိုမျိုးတွေမဆောက်တတ်တော့ကိုစိုးပြေလို့ဆောက်တာပဲ like ကပ်ပြီးတော့ like ပြည့်ရတာပေါ့
credit လည်းကောင်းကောင်းမဆောက်တတ်သေးဘူးဒီလိုပဲလဲနေတုံးပဲဒီပါပြောကြတော့ Fortnite မှာတခြားဟာတွေလုပ်လို့ရတာကတော့ဒီကားတွေကို customize ဟိုသူ့ရဲ့ကားရဲ့ parts တွေကို customize
ဆက်ရလို့ရ
ရှာ core တက်လို့ရရဲ့ brain တွေထပ်ပြီးတက်လို့ရရပေါ့
ဟုတ်ပြီးတော့ဒီ Fortnite မှာနာမည်ကြီးတာကဒီ skin တွေပေါ့ဗျာ
ဒါတိတ်ဟုတ်တာ
skin တွေကိုလုံးဝစိတ်ကြိုက်ကျွန်တော်တို့ကိုစိုးပြေရဲ့ skin တွေအရင်အားကြရဗျာ
skin nice skill 0
skin တွေတော့ဝတ်ပြီးတော့ဟိုကေးမရရင်လည်းတမျိုးပ
ဲကေးမရလည်းတမျိုးဟုတ်တယ်ဒါပေမဲ့ Fortnite မှာကသူက skin ဆိုတာသူတို့သူတို့ထုတ်တဲ့ skin တွေကမိုက်နေပါပြီဆိုတာထက်ကိုကွာဟိုတကယ် celebrities တွေဟိုအကစားသမားတွေ game streamer တွေရဲ့ skin တွေရဆက်သူတို့ကအဲ့လို iconic skin တွေပါလိုက်ပြီးတော့ထုတ်နေတယ်
။တခါလေးကြာရင်လည်းကျွန်တော်နာမည်ကြီးရုပ်ရှင်တွေထွက်လာရင်လည်းအဲ့ရုပ်ရှင်တွေကပုံမှန်မျိုးတွေနဲ့လည်းလုပ်ထားတူတယ
်။ဟုတ်တယ်။
အဲ့တော့ကျွန်တော်မှတ်မှတ်ရအနုပညာရှင်တွေထဲမှာဆိုရင် Marshmallow တို
့
ပြီးတော့ Major Lazer တို့ Travis Scott တို့ J Balvin တို့ပြီးတော့ဟိုတကယ်နာမည်ကြီးတယောက်ဖြစ်တဲ့ Ariana Grande တို့ပြီးတော့ဒါ Six Sonic အဖွဲ့ဝင်တွေက Bruno Mars လည်းပါတယ်ဗျ။ပြီးတော့ BTS ရဲ့တချင်းတွေလည်းပါတာ
ဟုတ်တယ်အဲ့တော့ဒီအဆိုတော်ကြီးကြိုက်တဲ့လူတွေအတွက်ကတော့ကိုကြိုက်တဲ့အဆိုတော်ရဲ့
ဆို
င်နဲ့ဆော့တော့မိုက်တာပါနော်ပြီးတော့ကျွန်တော်ဒီဟွာထဲမှာဆိုရင်ရုပ်ရှင်တွေထဲမှာဆိုလို့ရှိရင် Stranger Things တို့ Star Wars တို့ပြီးတော့ DC တို့ Marvel တို့Predator တို့ Rick and Morty တို့ Naruto တို့အစရှိတဲ့ဒီလိုမျိုးရုပ်ရှင်တွေ Anime တွေ Cartoon တွေတဲကဇက်ကောင်တွေရလဲကိုစိတ်ကြိုက်ဝယ်ပြီးတော့ဆော့လို့ရတယ်
အဲ့တော့ပို့ဆော့ခြင်းအောင်ကျွန်တော်ပြောရမယ်ဆိုရင်တော့လက်ရှိကဘာဖလားလည်းရှိနေတော့ကဘာဖလားကပါတဲ့ဘောလုံးသမားတွေလည်းအများကြီးပါ
ဟုတ်တော့
Harry Kane တို့ပြီးတော့ Marco Rus ပြီးတော့ Neymar Jr တို့လည်းပါထားတယ် ကျွန်တော် basket ပေါ်မှာဆိုရင် LeBron James တို
့ LeBron James ဟုတ်တယ်သူကနှစ်ပေတော့တော်တော်စုံနေလို့ပြောလို့ရအောင်เนาะပြီးတော့ကျွန်တော်ဒီ Fortnite မှာဒါ champion ဖြစ်ခဲ့တဲ့သူတွေအတွက်လည်းသူက icon skin တွေထုတ်ပေးတယ်ဘူဂါတို့loser fruit to ninja or lisa bean တို့အစားရှိတဲ့သူတွေရဲ့သူတို့ skin တွေကိုလည်းထုတ်ပေးတယ်အဲ့တော့ skin တွေကတော့ဗျာကြည့်လို့ရှင်တော့ဘယ်ဟာမဆိုးတော့လိုချင်နေတာပါ
လိုချင်နေတော့အကြတော့
ဘယ်လဲဒါပေမဲ့လေသူ့ရဲ့ဈေးနှုန်းကတော့အတော်အသင့်လောက်ရှိတယ်လို့ပြောလို့ရတယ်
ဟုတ်ကဲ့ပြီးတော့ဒီ Fortnite game ထဲမှာဆိုရင်တော့ currency အနေနဲ့အသုံးထားတာကဒီ feedback ဆိုတဲ့ဟာလေး coin လေးကိုအသုံးထားတာဗျာပြီးတော့ဒီ feedback ကလည်းသူက package အနေနဲ့ဆိုရင်1000ကို US dollar 11
ဟုတ်တယ်ကြက်ပြရအောင်ဟုတ်တယ်အဲ့တော့ဒီဈေးဆိုတော့ဒါပရိသတ်တွေကိုကိုတွက်ပြီးတော့ဝယ်လို့ရမှာပါเนาะအဲသူကဒီ feedback ကိုဝယ်လိုက်လို့ရှိရင်တော့ကျွန်တော်တို့ဗျာဒီထဲမှာဟို PUBG ကစားဘူးတဲ့သူတွေ Mobile Legends ကစားသူတွေအားလုံးတိမှာပါ Battle Pass ဆိုရဲဟာလေးရှိအဲ့ Battle Pass ကသူက feedback 950ပဲကုန်တယ်အဲ့950ထည့်လိုက်လို့ရှိရင်သူကအထည်ထဲမှာပါတဲ့ reward တွေထဲမှာလည်း feedback တွေကပြန်ပေးတယ်အရှိ season တွေတောင်းဆိုလို့ရှိရင်ကျွန်တော်မှတ်မဲ့ရအရှိပြီးခဲ့တဲ့ season မှာ feedback free 1300ပြန်ရတယ်အဲ့တော့ကျွန်တော်ဒီ season မှာဘလောက်ပြောင်းသွားပြီလဲကြည့်ကြည့်ရပါတော့အခုဒါဒီပြီးခဲ့တဲ့လမှာ season အသစ်ပြောင်းသွားတယ် season 4 chapter 1မြေပုံကလည်းလုံးဝအသစ်ဆက်ဆက်ကြီးဆိုတော့ဝင်ကြည့်တော့မှပိုတန့်နေရယ်
ဟုတ်လား
feedback စာ free က1500လောက်ပြန်ရပါ
ပြောနေနေတော့ပြန်ပြေးဆော့ကျင်လာပြီ
ဆက်တယ်ဒီ season တော့ပြောက်ဆော့တော့
ပြင်းဆော့ကြဟု
တ်တယ်အဲ့တော့ဒါသူကတစ်ခေါက် better pass ဝယ်ပြီးလို့ရှိရင် Janice skin တွေတော့မဝယ်နေပါဗျာဒီ better pass အတွက်ဆိုလို့ရှိရင်တော့နောက် season တော့ကောင်းကောင်းလောက်တယ်နောက်တစ် season နှစ်ခုလောက်ဆော့လိုက်လို့ရှိရင်တော့တခြား skin တွေမှာဝယ်လို့ရမယ်အကယ်၍စိတ်မထိန်နိုင်မဲ့ဝယ်မယ်ဆိုတော့ဒါကိုတော်တာနဲ့ပြောပါနော်ကိုပတ်ဆက်ကုန်ပေါ့အ
ဲ့တော့ကျွန်တော်ကဟိုနောက်တစ်ခုသိချင်တာကျွန်တော်ကလည်းနည်းနည်းသိထားပြီးသားပေါ့ဒါပေမဲ့အဲ့လိုမျိုး Fortnite game လေးကိုစပြီးဆန်းဆော့ကျင်တဲ့လူငယ်တွေအတွက်ဆိုရင်ဟိုမှာငွေကုန်ကြေးကြတယ်တိတ်အများကြီးမကုန်ခံဘူးညာအဲ့လိုမျိုးဆိုရင်ဘယ်လိုကနေစပြီးတော့လုပ်မယ်ဆိုရင်ဝယ်မယ်ဆိုရင်အဆင်ပြေတယ
်အာဘယ်လိုဝယ်လဲအဲ့အဆင်ပြေတယ်ဒါမှသူကဇွဲရှိဖို့တော့လိုတယ
်
အဲ Fortnite ဒီ skin တွေကိုဝယ်မဝယ်အတွက်တော့ကျွန်တော်ဟိုဘာမှတော့မညွှန်းချင်ပါဘူ
းဘာ
လို့ဆိုတော့ဒီ Fortnite game ကကျွန်တော် pay to win မဟုတ်ဘူးဗျဘယ် item ဘယ် skin ကိုဝယ်လိုက်လို့ဟို damage ဘယ်လောက်တက်သွားပြီးတော့နိုင်မယ်ဆိုတာမျိုးမဟုတ်ဘူးသူကကိုယ့်ရဲ့
စွမ်းဆောင်ပဲ
yes စွမ်းဆောင်ရဲ့အားလုံး level 2ပဲသွားမှာ skin တွေပဲပို့ပြီးလှသွားမှာဆိုတော့ဝယ်ခြင်းလည်းရတယ်ဝယ်ခြင်းလည်းရအကယ်၍ကိုက feedback ဆိုခုနပြောသလို USD 17ချက်နဲ့မထည့်ကျင်ဘူးဆိုလို့ရှင်လည်းရတယ်ဇွဲရှိဖို့လိုတယ်သူက season တစ်ခုကို3လကြာတယ်အဲ့ဒီမှာမှာကိုကဘာမှမဝယ်ထားလို့ရှင်တစ်လကို feedback ကို free 300ပေးတယ
်300
သူက level 100ထိတော့ဆော့ရတယ်အ
ဲ
့တော့ feedback 300ဆိုတော့ကျွန်တော် season 3ခုကိုမဖြစ်မနေ level 100ထိဆော့အားဆိုရင် feedback က900ရမယ
်
နောက်ထပ် season တစ်ခုကိုထပ်ပြီးချိန်တဲ့အချိန်မှာသူ100ရတာနဲ့ကိုရဲ့ feedback က1000ပြည့်သွား
1000ပြည့်သွားရင
် yes အားဆိုတော့better pass က free ရပြီးတော့နောက်ထပ်တက်တက်လုံးလဲကို level 100ထိတာပြည့်နေမှာဆိုလို့ရှင်တော့အမေရန်ဒီပတ်စံနေရနေရရနေနေနောက်ထပ်ထပ်ပြီးတော့ဝယ်စရာလုံမှာတော့လုံးဝမဟုတ်တော့ပါဘူးအ
ဲ့တော့တရားပေါ့ကျွန်တော်တို့လုံးဝငွေကုန်ကြေးကြအများကြီးမခံဘူးဆိုရင်တော
့ဒီဟာကို
ပုံမှန်လေးတော့ဆော့ပေးရမှာပေါ့နော
်ဟုတ်တယ်အာကျွန်တော်ဗျာတချို့ game name ဆိုလို့ရှင်ဟိုတေလောက်အောင်ဆော့တရားမှာဘယ်လောက်ဆော့ဆော့ဟို better pass ကမရအောင် better pass ဝယ်ဖို့လောက်အထည်ကိုသူ free မပေးဘူးကွာသူရဲ့ currency တွေ free မပေးဘူး Fortnite ကတော့သူက limit လေးတစ်ခုလောက်ထိဆွဲရှိရှိဆော့ရအောင်တော့အာ better pass ကိုအပိုင်ရှားနိုင်ပါလိမ့်မယ်
အဲ့တော့ဂိမ်းကစားတာဝါသနာပါတဲ့ပရိသတ်တွေအတွက်ဒီဟာလေးကတော်တော်လေးအကျိုးရှိမယ်လို့ထင်တယ်။နောက်တစ်ခုမှလည်းကျွန်တော်ပြပြပေးမယ့်အကြောင်းအရာအများကြီးရှိသေးတယ်။ပြီးတော့ social media မှာလက်ရှိရေးပန်းစားပြီးတော့ hit ဖြစ်နေတဲ့ဟာလေးလည်းဒါကိုစစ်နိုင်စုံနဲ့အတူတူပြပြပေးပါမယ်။ပရိသတ်တွေကဆက်ပြီးတော့နားထောင်ပေးပါဦး။
Okay အခုရှေ့ကတော့မင်းသူဟန်နဲ့ဆိုပြေတို့က game အကြောင်းပြောတာဆိုတော့ဒီတစ်ခါ social media ကိုအချိန်ပြည့်တုံးနေတဲ့သူတွေဘာတွေစိတ်ဝင်စားနေလဲဆိုတော့တစ်ချက်ကြည့်ပြီးတော့ကျွန်တော်တို့အဲ့အကြောင်းလေးပြောရအောင်
အဲ့တော့ကိုစစ်ဒီအပိုင်းဘယ်ဟာတွေတုံးနေလဲဆိုရှယ်မီဒီယာတွေမှာပတ်သက်ပြီးတော့
အခုလောလောဆယ်မှာဆိုလို့ရှိရင်တော့ Facebook ကိုခဏနားထားပြီးတော့ဗီဒီယိုလေးကြီးရတာကြိုက်နေရောလေ TikTok တို့ YouTube တို့အဲ့အဲ့အဲ့ပို့ပြီးသုံးဖြစ်တယ်
အတူတူပဲကျွန်တော်လည်း TikTok လေးထူးသဖြင့်ပို့ပြီးကြည့်ဖြစ်တယ
် Okay ဒါဆို TikTok အကြောင်းပြောကြအောင
် Okay ပြောကြမယ် TikTok ကကျွန်တော်သိရသလောက်ဆိုရင်လွန်ခဲ့တဲ့6နှစ်ဝန်းကျင်မှာ2016 September လောက်ကနေစပြီးတော့ထွက်ခဲ့တာเนาะအဲ့တော့တိတ်ပြီးတော့လူတွေကြားရဲအရင်မရောက်သေးဘူးနောက်ပိုင်းမှာဆိုရင်တော့ TikTok ကတော်တော်လေ
း
ကျွန်တော်ပရိသတ်တွေကြားမှာအရင်ရေပန်းစားလာတယ်တော်များလည်းသုံးကြတယ်ဗ
ျဟုတ်တယ်ဒီ entertainment platform တွေထဲမှာဆိုလို့ရှိရင်လူတိတော်တော်များနေတဲ့
okay.
social media apps တခုလို့ TikTok ကိုပြောလို့ရတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင် TikTok လိုပဲဗီဒီယိုတွေကိုကြည့်လို့ရတယ်ကိုယ်တိုင်လည်းရိုက်လို့ရတယ် application တွေလည်းအများကြီးအပြိုင်ထွက်လာတာကိုတွေ့နေရတယ
်ဟုတ်တယ်မှတ်မှတ်ရဆိုရင်ဟိုပါပေါ့ YouTube ရဲ့ short video တို့ပြီးတော့ Facebook မှာဆိုတဲ့ Reels တို့အများကြီးပေါ်လာတယ
်ဟုတ်တယ် Instagram ရောပဲ
ဟုတ်တယ် Instagram မှာလည်းဟုတ်တယ်အများကြီး short video လေးအများကြီးတက်လာတယ်ဗျဒါပေမဲ့ TikTok သုံးရတော့တိတ်ပြီးတော့ကျွန်တော်စိတ်ထဲမှာတော့ပြင်မကြပါဘူးဟိုက TikTok video လေးတွေက random လေးဖြစ်တယ်
ဟိုပြီးတော့ဂျာတီးတန့်လုပ်ပေးထားသလိုကျွန်တော်ခံစားမိရယ
်ဟ
ောတခြားဟာရောမနေပဲနဲ့လေနောက်ပြီးတော့ကျွန်တော်တို့ TikTok ကြည့်မယ်ဆိုလို့ရှိရင်ကိုကြိုက်တဲ့ topic တစ်ခုကိုပေါ့နော်search လုပ်လိုက်တာ ਨੇ အဲ့ ਨੇ ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့အာဒီ TikTok ရဲ့သူက automatic အလို share ပေးရဆိုတော့လေကျွန်တော်သဘောကျတယ
်ဟုတ်တယ်ဒီခါလေးကျရင်ကိုကဘယ်လိုဗီဒီယိုမျိုးကြည့်ကျင်တယ်ဆိုတာမျိုး share မှာပြင်းနေကြအဲ့ခါကျရင်ကိုကြည့်နေကြဗီဒီယိုတွေပဲကိုအလိုက်တီရအောင်ပဲပြောရမယ်ဆိုရင်သူကအလိုက်တတိနဲ့ပဲဒီ TikTok ဟာနေပြီးတော့ကိုကြည့်ကျင်တဲ့ဗီဒီယိုလေးတွေကိုကြိုက်လောက်မဲ့ဟာလေးသူက suggested ဗီဒီယိုနေနဲ့တက်တက်လာပြီ
ဟုတ်တယ်
ကျွန်တော်တို့တော်တော်လေးအဆင်ပြေတယ
်အခုလောလောဆယ်ဆိုလို့ရှိရင် TikTok မှာ follower အများဆုံးနံပါတ်1ရောက်နေတာကဗီလာမင
်ဟုတ်
ကြိုက်တယ်မလား
ကြိုက်တာဟောသူ့ဗီဒီယိုတွေကရည်လေးရည်ရတယ်သဘောလေးကြ
ာတူမဲဟာတာကြီးထဲမှာ तू တော်တော်ပောက်တယ်လို့ပြောလို့ရတယ်
ဟုတ်တယ
်သူ့ရဲ့ဒီ action ပေါ့နော်အဲဒါကျွန်တော်တို့ podcast ဆိုတော့ဒါလုတ်ပြလို့မရပါပဲသိမယ်လို့ထင်တယ်ဟိုအဓိကသူပေးခြင်းတဲ့ message ကလောကကြီးမှာအကုန်လုံးကလွယ်လေးပေါ့
လွယ်လေးဟုတ်
ဘာခက်နေမှာလဲ
အဲလက်လေးကိုရှေ့ပြီးထွက်ထုတ်ပြီးတော့ तू ကမျက်နှာမူရလေးရတယ်တော်တော်လေးကြီးဘ
ာခက်ခဲနေမှာလဲဟောအဲ့တော့အဲ့လို
များသောအားဖြင့် तू ပြောင်းလေးရှိရဲ့ video တွေအဲ့ဒီ life hack ဆိုတဲ့ဟာလေးကျွန်တော်လွယ်လွယ်လေးလုပ်လို့ရတဲ့ဟာတွေကို तू ကအဲ့တက်ပိုလွယ်ပါတယ်ဆိုတဲ့ဟာကို तू လုပ်လို့ပြပြီအဲ့ဒါလေးရတယ်တော်တော်လေးနာမည်ကြီးသွားတယ်
ဟုတ်တယ်အယိုးရှင်းဆုံးနဲ့ဒါ break that ထိတာပေါ့
ပြီးတော့ Kavilami ကတော်တော်လေးအောင်မြင်နေရဗျဘယ်လောက်ထိအောင်မြင်နေလဲဆိုရင်ကျွန်တော်တို့နာမည်ကြီး celebrity ဖြစ်တဲ့ဒီဘောလုံးသမားတွေပေါ့ဗျာ Amber Bay တို့ Neymar တို့ Ibrahimovic တို့နဲ့လည်းအတူတူရိုက်လာရတယ်ပြီးတော
့ဟုတ်တယ
်ဒါကိုစစ်လည်းကြိုက်မယ်ထင်တယ် brand တစ်ခုဖြစ်တဲ့ Hugo Boss လी
Hugo Boss နဲ့ပါဒါ collab လုပ်တဲ့အခြေအနေ
သူက model ဘာဖြစ်နေပြီ
အဲ့လိုအဲ့ဒါကြောင့်ပြောတာကျွန်တော်တို့စူးစမ်းဖို့ပဲလိုရတယ်
ကျွန်တော်တို့လည်းအဲ့လိုရိုက်ရတော့မယ်နော
်ဟုတ်ဟုတ်ကဲ့ထပ်ပြီးတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ကြိုက်တလို့လို့မကြိုက်တလို့လို့ပေါ့အဲ့လိုလေးဂျာထဲမှာရှိနေရဲ TikTok ကတယောက်က Bella Posh
Bella Posh ကဒီ follower တွေမှာဆိုရင် number 3ချိန်ထားတာကျွန်တော်လည်းကြိုက်တယ် Bella Posh ကို
ဟုတ်တယ် तू အရင်တော့ကတော့ကျွန်တော်အရင်ကြိုက်တယ
်ဟုတ
်အာ Bella Posh ရဲ့ဒီ TikTok တွေ तू ရိုက်တဲ့ idea လေးတွေလည်းသဘောကျတယ် तू ပေးရဲ့message လေးကိုပေါ့နော်အဲ cute ဖြစ်တယ်လို့မြင်တယ်ဒါပေမဲ့ဒီနောက်ပိုင်းသူတခြားသောအနုပညာတွေလုပ်တဲ့အခါတော့ဒါကျွန်တော်တယောက်တည်းအမြင်ကတော့တိတ်ပြီးတော့ TikTok ရိုက်တာလောက် TikTok ကြည့်ရတာလောက်တိတ်မကြိုက်ဖြစ
်ဟုတ် तू က music video တွေလည်းအများကြီးရိုက်လာတယ
်ဟုတ်တယ်
ပြီးတော့သူ့ရဲ့တခြင်းနေရာလည်း Facebook chat တွေထဲမှာပါလာပြီ
ဗျဘာဖြစ်ဖြစ်ဒါ TikTok ကနေစပြီးတော့အောင်မြင်သွားတယ်ဆိုတော့
ဟုတ်တယ်အဲ့တေချာဘောကတော့အရင် TikTok ကဘောကသူ့ရဲ့ဗီဒီယိုလေးကိုပြန်ပြီးလိုချင်တယ်ဗောနော်ဒီ music video ထက်ဆိုင
်ဆ
ိုတော့ဘယ်လာဖို့ချက်တော်လဲချစ်ဖို့ကောင်းတဘောကြအ
ာ okay ဒါဆိုရင်ဒီအခုကျွန်တော်တို့ TikTok ကိုသုံးနေကြတဲ့သူတွေကတော့နိုင်ငံတော်တော်များများရှိမယ်ကမ္ဘာပေါ်မှာဆိုလို့ရှိရင်နိုင်ငံ150ကျော်လောက်ထိ TikTok ကဒါသူတရားဝင် official ခွင့်ပြုထားတာဗောနော
် okay ဗျအဲ့တော့ social media တွေနဲ့ပတ်သက်ရင်ဗောနော်ကျွန်တော်တို့ဒီ Asian မှာတော့တော်တော်များများတော့ TikTok ပေါ့ဗျာ
ဟုတ်တယ
်တချို့နိုင်ငံတွေတချို့ဥရောပတိုက်တို့တခြားနေရာတွေမှာတော့ဒါတခြားဆိုရှယ်မီဒီယာတွေလည်းပို့ပြီးနာမည်ကြီးနေတယ်ကြီးနေမှာပေါ့ဥမာ Twitter တို့တခြား Instagram တို့ကလည်းပို့ပြီးနာမည်ကြီးကြီးနေမှာပေါ့နော
်အော်အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်ဒီ TikTok ကြိုက်ကြတဲ့ TikTok ခါတွေထဲမှာဒီ Asian တွေလည်းတွေ့ရသလိုဒီ Europe ကသူတွေလည်းတော်တော်များ
တွေ့လာ
တာဒါရိုက်တာတွေ့ရတယ်
ဟုတ်ကဲ့ပ
ြီးတော့စကားမဆက်ပြောဦးမယ်ဒီ TikTok ကရိုက်တာလားဆော့တာလားမြန်မာမှာတော့အေးဒီတော်တော်များပြောကြ TikTok ဆော့တယ
်ဆော့ကြဆ
ော့တယ်ဆိုတာဆိုတော့အဓိကကျွန်တော်ရိုက်တာလို့ထင်တယ်နော်
ကျွန်တော်လည်းရိုက်တာလို့ထင်တယ်ဟိုဘယ်လိုပြောမလဲသူတို့တက်ပျော်စရာဖြစ်နေအောင်ဗျာရိုက်လိုက်ရင်ပျော်ဖို့ကောင်းလေဆိုတော့သူတို့စိတ်ကဆော့ရတယ်ဟော
ပျော်စရာလေးပေါ့
ကိုရီးယားပဲကြည်ပဲကြည်နေကိုရီးယားကတော့မဆော့တော့
ဟုတ်တယ်ကျွန်တော်လည်းဒါ viewer တည်တတ်မယ
်ဟုတ်တယ
် follower
အပေးရောဗျာ
ဟုတ်တယ် follower လိုချင်တဲ့သူတွေကိုကျွန်တော် follow လုပ်တယ်ကိုတကယ်ကြိုက်တဲ့သူတွေဆိုရင
်ဟော
follow တယ
်ပြီးတော့ကျွန်တော်တို့နောက်ထပ်အားကြမှာကျွန်တော်ငငယ်တည်းကအားပေးခဲ့တဲ့မင်းသားတွေအားစားဒီ TikTok မှာfollow ไว้ญาณနေပြီဟုတ်တယ
်ဟုတ်တယ်တချို့ဆိုလို့ရှိရင်ဒီ TikTok မတုံးလောက်ဘူးလို့ထင်ထားပြီးတော့ဝါဒီမင်းသားလဲဒါ
ဟုတ်တယ
် TikTok ရိုက်တာလားဟောအဲ့လိုမျိုးတော့မှ
follower တို့ဆိုရင်ဒီ1 to 5တွေ1 to 10နေအောင်ဝင်တာဥမာ Will Smith တို့ဆ
ို Will Smith သူတို့မိသားစုတစုလုံးတုံး
တစုလုံးတုံးပြီးတော့သဘောကျတာသူတို့မိသားစုဆိုရင်ဒါ Jaden Smith တို့ Will Smith တို့လဲဟိုတော်တော်လေးနာမည်ကြီးထားတယ်အနုပညာပိုင်းနေမှာသူတချင်းပန်တီးရဲ့နေရာမှာတော်တော်လေးနာမည်ကြီးထားတော့တမိသားစုလုံးကဒီအနုပညာနဲ့ပတ်သက်ရင်တော်တော်လေးကောင်းနေဗ
ျဟုတ်တယ်ဒီကျွန်တော်ကတော့ဂျေဒန်နဲ့ဝယ်လိုဆိုရင်ဝယ်လိုပို့ပြီးတော့သဘောကျတဲ့အတွက်သူ့ဗီဒီယိုလေးတွေတော့ပို့ပြီးကြည့်ပြတာပြီးတော့မင်းတို့ကပြောသလိုပဲဒီနောက်ပိုင်းအဆိုတော်တော်တော်များများဒီ Asian ကနောက်ဟိုဘက်အနောက်တိုင်းက Facebook ထဲမှာပါတဲ့တချင်းတွေဆိုရင်လည်းဒီ TikTok စောင်းနေပို့ပြီးတော့ညားလာတာတွေ့ရတယ်ဒါအရင်အစောပိုင်းတော့အသိမရှိဘူးဒါ
ဟုတ်တယ်ဗျ နောက်ပိုင်းမှာဆိုရင်ဟိုတချင်းဖန်တီးရတဲ့သူတွေကအစားပါဒီ TikTok ကိုပဲ target ထားပြီးတော့တချင်းတွေဖန်တီးလာတယ်။ဥပမာကျွန်တော်အနည်းဆက်ဆုံးဆိုရင်ကျွန်တော်သတိထားမိတလို့ပေါ့ Jason Derulo ဆိုရင်တော်တော်လေးကို TikTok ကို target ထားပြီးတချင်းတွေဖန်တီးတယ်
။သူရဲ့ဒီစပြီးတော့ထွက်လာကြတဲ့ကတချို့တချင်းတွေဆိုလို့ရှိရင်တော့ကျွန်တော်တို့ TikTok မှာပြန်ပြီးတော့ပောက်တဲ့တချင်းတွေရှိရဲ
့
။အခု Jason ရဲ့နောက်ထပ်ထွက်တဲ့တချင်းတွေဆိုလို့ရှိရင်တော့ဒါ TikTok အတွက်ကိုပဲသူလောက်ထားသလိုလိုခံစားမိရဲ့ပေါ့
။ဟုတ်ကဲ
့ Okay. So အခုနောက်ပိုင်းအရန်ကြိုက်နေရဲ့ TikTok speed up တခြင်းကပါလေ
Bloody Mary ဟော
တူတူပဲ
တူတူပဲ
အဲ့ဒီတခြင်းဟာဟိုအရင်တုန်းကတော့နားထောင်ဘူးတယ်ဒါပေမဲ့အရန်တော့မကြိုက်ဘူ
းဟုတ်တယ
်အခုလည်းအရန်ကြိုက်တာတော့မဟုတ်အဲ့လိုမျိုးစိတ်ဝင်စားသွားတယ်ပေါ့အ
ဲ့ဒါအဲ့ကာလာတော့ကတော့ Lady Gaga ကဒီ Bloody Mary နဲ့အတူတူတခြားတခြင်းတွေ Poker Face တို့ပါလို့လည်းထွက်ထားဆိုတော့
ဟုတ်တယ်အ
ဲ့တခြင်းတွေနဲ့ကျွန်တော်တို့ကတော်တော်လေးအဆင်ပြေနေပြီ
ဟိုဘယ်လိုပြောမလဲဒီတခြင်းကိုတော့အခုကြာမှပို့ပြီးတော့လူကြိုက်ပုံများရလို့တော့မြင်တယ
်ဟုတ်လူကြိုက်ပုံများလည်းအဓိကဒီ Netflix series ဖြစ်တဲ့ Wednesday ဆိုတဲ့ရုပ်ရှင်ကားထဲမှာဇက်ဝင်ခန်းအနေနဲ့အဲ့တခြင်းလေးကိုတုံးထားတယ်ပြီးတော့ဒီခြင်းလေးကိုတော့ဒါမူရင်း version အနေနဲ့တော့မဟုတ်ဘူး spreader version အနေနဲ့တုံးထားတာဆိုတော့ပရိသတ်တော်တော်များများလေသတိထားမိသွားတယ်ပို့ပြီးကြိုက်သွားကြအောင်
โอเคကဲအဲ့ဆိုရင်ကျွန်တော်တို့ပြောသလို TikTok ကကောင်းလားမကောင်းလားတုံးရတာကြိုက်လားမကြိုက်လားဆိုတာတော့တယောက်နဲ့တယောက်မတူနိုင်ပါဘူ
းဟုတ်ပါတယ်အခုကျွန်တော်ပြောပြပေးခဲ့တဲ့အမြင်လေးတွေဒါကျွန်တော်တို့ TikTok တုံးတဲ့ user တယောက်အနေနဲ့ကိုယ်ပိုင်အမြင်လေးကိုပရိသတ်တွေကိုပြန်ပြီးတော့မျှဝေပေးခဲ့တာပါအဲ့တော့ဒီနေ့အစီအစဉ်မှာကျွန်တော်တို့ပြောပြပေးခဲ့တဲ့အကြောင်းအရာလေးကိုလည်းပရိသတ်တွေလည်းသဘောကျမှလို့ထင်ပါတယ်။နောက်ရက်အစီအစဉ်လေးတွေမှာလည်းဒါဘလူးအကြောင်းအရာလေးနဲ့ပရိသတ်တွေစိတ်ဝင်စားအောင်ပြောပြပေးမယ်ဆိုတော့ပရိသတ်တွေကစောင့်မျှော်ပြီးနားထောင်ပေးကြပါဦး။နားထောင်ပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျွန်တော်ကကျေးဇူးအရင်တင်ပါတယ်လို့ပြောရင်းနဲ့ပဲဒီနေ့အစီအစဉ်လေးကိုနှုတ်ဆက်လိုက်ပါတယ်။